ကချင်ပြည်နယ်ဖားကန့်မြို့နယ်တွင်ကလုံခင်းဒေသစိတ်မှုကျေးရွာအုပ်စုမမုံကျေးရွာအပိုင်းစွတ်အောင်ကျေးရွာနဲ့မလက်ချောင်းကျေးရွာတွေနာကဥဟုချောင်းနောက်ဘက်ကမှစွန့်ပစ်မြေစာပုံပြိုကျတဲ့အတွက်လူ2ဦးပျောက်ဆုံးပြီး10ဦးကျော်ဒဏ်ရာရခဲ့တယ်လို့ဖားကန့်အုပ်ချုပ်ရေးမှူးက VOA ကိုအတည်ပြုပြောကြားပါတယ်ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကပြောပြပါမယ်ရှင
်ကချင်ပြည်နယ်ဖားကန့်မြို့နယ်လုံခင်းကျေးရွာအုပ်စုမှာကြောက်ဆိုင်ရှာဖွေတဲ့ကုမ္ပဏီတွေကစွန့်ပစ်မြေစာပုံတွေစွန့်ပစ်ထားရကနေစွန့်ပစ်မြေစာပုံပြိုကျတာကြောင့်ရေမစေးကြောက်ရှာဖွေသူတွေက2ဦးကတော့ပျောက်ဆုံးနေကြောင်းဖားကန့်အုပ်ချုပ်ရေးမှူးကပြောပါတယ်
ကျွန်တော်တို့နောက်တဲ့နောက်ဆုံးတည်ပြီးလာတော့2ယောက်ပေါ့လူ2ယောက်ပျောက်ဆုံးတယ်လို့တည်ပြီးလာတာကျန်တဲ့လူ6ယောက်တော့ကျတော့တာမန်တိုင်ရန်လေးတွေရတာပေါ့ဆင်းဥတက်ဆရာတော့မလုပ်ဘူးပေါ့နော်ဆင်းဥတက်ဆရာလူတွေ3ယောက်တော့ရှိတယ်နောက်ကလည်းတာမန်တိုင်ရန်ပါပဲမသိရဘူးလက်2ယောက်တော့ဒီနေ့ဆင်းသွားပြီခဲယောက်ပဲလောစင်တော့ကျန်ပြီးမိသားစုပြည်တဲ့ချင်းကလည်းလုပ်ငန်းသိတဲ့ချင်းဆိုနောက်ဆုံးချင်းပေါ့နော်ဒီရင်းမသိတဲ့တိမရှိတော့ဘူးဆိုတော့ဒီနောက်ဆုံးညီသာတရင်လာပို့တဲ့ချိန်မှာဖြစ်သွားတာပေါ့ဖြစ်သွားတော့အဲ့မှာဟိုသူလည်းအပြီးကြလာကြနဲ့ကြံရရသွားတာဆိုလို့အဲကုသဆိုတဲ့ဆရာဝန်ကြီးလာရှိတယ်။ဆက်ပါတော့ကျွန်တော်တို့ကုလက်ရှိနောက်ဆုံးစီစီတာဆင်းရတော့အိုင်လာဝန်ကြီးဟာယူစီကလူ2ယောက်တော့2ယောက်2ယောက်အဲ့2ယောက်တာလင်းညီသာပုံကြောင့်သိဆုံးမှုရှိနိုင်တယ်လို့ကျွန်တော်တို့သတင်းပြသထားပါတယ
်။စွန့်ပြစ်မြေစာပုံပြိုကျတာကြောင့်လူ50ဦးခန့်ပျောက်ဆုံးနေတယ်ဆိုပြီးသတင်းတွေထွက်နေပေမဲ့ဖားကန့်အုပ်ချုပ်ရေးမှူးကတော့လူ2ဦးပဲပျောက်ဆုံးတာရှိတယ်လို့ပြောဆိုခဲ့တာပါ။မြေစာပုံပြိုကျတာကတော့အလုတ်သိဉ္ဉင်ဖြစ်တာကြောင့်လူအသေးပျောက်နည်းနိုင်တယ်လို့လည်းအုပ်ချုပ်ရေးမှူးကပြောပါတယ်။ဒေသခံတဦးလည်းဖြစ်ဖားကန့်ဒေသမြေစာပုံတွေပြိုကျမှုနဲ့ပတ်သက်လို့သတင်းရယူခဲ့တဲ့နေပြည်တော်သတင်းသမားတဦးဖြစ်သူကိုစော်မိုးထက်ကတော့ဖားကန့်ဒေသမှာနှစ်စဉ်မြေပြိုမှုတွေဖြစ်နေရတဲ့အခြေအနေတွေကိုပြောပြပါတယ်
။ကျွန်းဝန်ကြီးဌာနရဲ့သတ်မှတ်ထားတဲ့အမြင့်အတိုင်းမြေစာတွေမပုံတာပါပဲ။ဒီကကတော့ကုမ္ပဏီတွေရဲ့ဒီဥရေအတိုင်းမလုံဆောင်မှုပေါ့ဟိုဘူတီအားပေါ့နော်အဲကုမ္ပဏီတွေကသူတို့သတ်မှတ်မြေစာပုံတွေရှိတယ်အမြင့်ဘလောက်ပုံမယ်အခြေဘလောက်ပုံမယ်ဆိုတဲ့ဟာတွေရှိတယ်။ဒါပေမဲ့ကြောက်စိုးလို့ဟာမျိုးကလိုက်ပြီးတော့ချက်ချက်မမတ်ကုမ္ပဏီတွေကိုဥပဒေအတိုင်းဆောင်ရွက်အောင်မလုပ်နိုင်တဲ့အတွက်ကုမ္ပဏီတွေကဖြစ်ကလက်ဆန်တွန်ထားပေါ့နော်။ဖြစ်ကလက်ဆန်ဆုံးပြစ်မြေစာတွေကြည့်တဲ့အခါကျတော့အဲ့ဒီမှာဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီမှာပြိုကြတာပေါ့ဘာလို့ဒီဟာဒီဆိုလို့ရှိရင်ဘာလို့ပြိုလဲဆိုလို့ရှိရင်ကျွန်တော်တို့ဒီဦးလေးရာဒီစရောက်လို့ရှိရင်ဒီ12လပိုင်း1လပိုင်းဆိုကြီးစားပြိုတဲ့ယာဒီလို့ပြောလို့ရတယ်ဘာလို့လို့ဆိုတော့9လပိုင်းလောက်မှာတော့ဟိုယာဒီစတယ်ဆိုလို့ရှိရင်အဲ့ယာဒီစပြီဆိုလို့ရှိရင်ကျင်းထဲကညာတော့အချင်းဒီမိုးထဲမှာဝင်ထားတဲ့ကြီးစားပြော့တွေပြစ်တာများတာဦးရကြီးစားပြော့တွေပြစ်လိုက်တာ9လပိုင်းနဲ့10လပိုင်း12လပိုင်းပေါ့နော်အဲပြစ်ပြီးသွားပြီဆိုလို့ရှိရင်7လပိုင်း1လပိုင်း2လပိုင်းဆိုကြောက်ကြောနိုင်တဲ့အချိန်ပေါ့နော်ကြောက်ကြောနိုင်တော့ကြောက်ကြောမြေစာကမြေစာမာလေးအရင်ပထမပုံထားတဲ့အပြော့ပေါ်မှာမြေစာမာလေးထပ်ပုံနေတော့အောက်ကဝေးမခံနိုင်တဲ့ခါကြတဲ့ပြိုဆင်းတဲ့သဘောကြီးပေါ့နော
်မြေစာပုံအမြင့်ကြောင့်ထပ်မံပြိုကျမဲ့အန္တရာယ်ရှိနိုင်တဲ့အတွက်လူပျောက်ဆုံးမှုတွေကိုရှာဖွေမှုတွေဆက်လုပ်ဖို့လည်းအခက်အခဲရှိနေတယ်လို့လည်းဒေသခံသတင်းတောက်ကအာနာပိုင်နေရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးအခုလိုရှင်းပြပါတယ်
ဟိုရှာဖွေဖို့အရန်ခက်တယ်ဘာလို့အရန်ခက်တော့ဆိုတော့လက်ရှိပြိုနေတဲ့နေရာကိုကျွန်တော်တို့ဗက်ဖိုးတွေနဲ့ကိုယ်လိုက်လို့ရှိရင်သူအပေါ်ကမြေစာပုံကိုထောက်ထားတဲ့တောက်သဘောမျိုးဖြစ်တဲ့အတွက်အဲ့ဒီဟာကိုကုတ်လိုက်တဲ့အပေါ်ကပြိုပဲမြေစာထပ်ပြီးပြိုကျလာမဲ့သဘောရှိတယ်တလားဟိုအချိန်တွေကိုတော့စောင့်ကြည့်တယ်ပေါ့တော့ခုနမာယကဥက္ကဋ္ဌကိုလည်းကျွန်တော်မေးတဲ့အချိန်မှာအချိန်တွေကိုစောင့်ကြည့်တယ်ပေါ့တော့အချိန်တွေစောင့်ကြည့်တော့မပြိုတော့ဘူးထင်သူတို့ရှာဖွေရေးတွေလုပ်ပေါ့ပြိုလောက်တဲ့အနေအထားမျိုးဆိုတော့ရှာဖွေရေးတွေသူမလုံတော့ဘူးပေါ့တော့အဲ့လိုပဲပြောတယ်ဗျာ
ကြောက်စိမ့်တူဖို့တဲ့လုပ်ငန်းတွေရဲ့စွန့်ပြစ်မြေစာပုံတွေပြိုကျမှုတွေကြောင့်ဖားကန့်ဒေသမှာလူသေးဆုံးမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတရံမှာယာနဲ့ချီပျောက်ဆုံးမှုတွေရှိသလိုတခါတရံမှာတော့ဓာစင်နဲ့ချီပျောက်ဆုံးသေဆုံးရတာတွေလည်းဖြစ်ပေါ်နေပါတယ်။ဒီနှစ်ထဲမှာပဲမြေစာပုံပြိုကျမှုတွေကြောင့်လူတရာစင်ကျော်သေဆုံးခဲ့ရပြီးတဲ့နောက်မှာတော့ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကကြောက်စိမ့်တူဖို့မှုကြောင့်ဖြစ်လာတဲ့လူအသက်ပေါင်းများစွာဆုံးရှုံးရမှုတွေပါဝင်တဘာဝပအဝင်ကျင်ဆိုင်ရာစိုးကျိုးတွေနဲ့ပတ်သက်ပြီးလွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့အတွက်တောင်းဆိုမှုတွေလည်းရှိခဲ့တာပါအစိုးရအဆက်ဆက်စီကံမဲ့တောက်ဆိုင်တူဖော်မှုတွေကိုအစိုးရသိအနေနဲ့စီကံတင်းချက်မှုတွေမလုပ်နိုင်ခင်မှာခိတဆိုင်ငံ့ထားဖို့ကိုလည်း Global Witness အပါအဝင်တဘာဝပအဝင်ကျင်အရေးလှုပ်ရှားနေတဲ့အဖွဲ့တွေက2016ခုနှစ်ထဲမှာပဲတောင်းဆိုထားပါတယ်ရှင်